Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ဖြစ်ပါသေးဗျာ။ Washington မြို့တော် View American တန်ကနေ2014ခုနှစ် April 1ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ2432နဲ့39ကနေစတင်တန်လွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဝင်းမင်ပါကိုအောင်လင်ဦးနဲ့အတူဒီနေ့ခြေတန်းရသတင်းတွေကိုကြီးညာပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ရုရှားအနေနဲ့ယူကရိန်းနယ်စပ်ကတပ်တချို့ကိုပြန်ရုပ်ပေးခဲ့ပါတယ်ပြင်သစ်မှာတော့ဝန်ကြီးချုပ်တစ်ကိုအစားထိုးလိုက်ပါတယ်အရှိလေပိုင်းငင်းချင်းပြန်ဆောက်ဖို့ကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအစ္စရေးကိုရောက်နေပါတယ်ဒီသတင်းတွေနဲ့အတူအချားစိတ်ဝင်စားစရာသတင်းတွေကိုကြီးညာပေးသွားမှာပါကိုရန်နိုင
်ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်နေရာမှာတော့မြန်မာနိုင်ငံမှာစတင်လုပ်နေတဲ့သံကောင်းစင်းကောက်ယူမှုအခြေအနေအပါအဝင2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ရန်ကုန်တိုင်းဒေသကြီးစမ်းကြောင်းမြို့နယ်အတွင်းမနေ့ကလူထုတောင်းဆိုဆန္ဒပြမှုအခြေအနေပါဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်မိကျောင်းကန်သပိတ်စခန်းကိုအာဏာပိုင်တွေဘက်ကအင်အားသုံးနှိမ်နှင်းခဲ့လို့ထိခိုက်ဒဏ်ရာရတဲ့အခြေအနေတွေအပါအဝင်ဖင်လန်နိုင်ငံဘက်ကနိုင်ငံရေးနဲ့စည်းစက်ညီနိုင်မှုဆိုင်ရာညီလာခံအကြောင်းကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီကြောင်းနေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုအောင်လင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံအနေနဲ့ယူကရိန်းနယ်စပ်ကတပ်တချို့ကိုတနင်္လာနေ့ကနေစပြီးပြန်ဆုတ်ခဲ့ပေးပါတယ်။ရုရှားအနေနဲ့မကြာခင်ကသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသကိုဝန်ကြီးချုပ်ဆေလွတ်ပြီးချေပြန့်တဲ့စီးပွားရေးခြောင်လှယ်မှုကတိတွေသွားပေးနေချိန်မှာအခုလိုတပ်တချို့ရုတ်သိမ်းခဲ့တာဖြစ်ပါတယ်။ဒီတက်ဆုံမှုကိုအသေးစိတ်ရှင်းရှင်းလင်းလင်းမဖြစ်သေးပေမဲ့ရုရှားနဲ့ယူကရိန်းတစ်ဖက်လုံးကအရာရှိတွေကတော့တင်းမာတဲ့နေဆက်နေရာတွေကနေတက်တချို့ပြန်ရောက်ခဲ့တာကိုတော့အတီးပြုတ်ပေးခဲ့ကြပါတယ်။ရုရှားဘက်ကတော့ဒီတက်ဆုံမှုမှာအင်အား900ကနေ900အထိရှိတဲ့တရင်တစ်ခုကိုဆုတ်ပေးခဲ့တယ်လို့ဆိုပါတယ်။ဒီဒေသမှာရုရှားအနေနဲ့တပ်ရင်အားစုစုပေါင်း4000တောင်ချထားတယ်လို့အမေရိကန်အရာရှိတွေကတော့ခန့်မှန်းထားပါတယ်။အခုလိုအချိန်မှာရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီဒက်ဖ်အနေနဲ့ကက်ဘိနက်ဝန်ကြီးဒုဝန်ကြီးတွေကိုဥဆောင်ပြီးမတ်လဆန်းမှာယူကရိန်းစီကတင်ယူထားခဲ့တဲ့ဒီခရိုင်းမီးယားပင်နီဆူလာအတွင်းကမြို့ကြီးတွေကိုတွားရောက်ကြည့်ရှုနေပါတယ်။ယူကရိန်းမြို့တော်ကီဖ်မှာတော့အစိုးရအာဏာပိုင်တွေကဒီရုရှားဝန်ကြီးချုပ်ရဲ့ခီးစဉ်ကိုကန့်ကွက်နေကြပါတယ်။သူတို့ကဒီခီးစဉ်ဟာတန်တမန်ထုံးစံကိုရိုင်းရိုင်းဆိုင်းဆိုင်းချိုးဖောက်လိုက်တာဖြစ်တယ်လို့ဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဌာနကလည်းဒီရုရှားဝန်ကြီးချုပ်ရဲ့ခီးစဉ်ကိုတရားဝင်ကန့်ကွက်ကြောင်းစာပို့ခဲ့ရမှာဒီခီးစဉ်ဟာအခြားနိုင်ငံတစ်ခုရဲ့နယ်မြေကိုကျူးကျော်ဝင်ရောက်တာဖြစ်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
။ပြည်သူနိုင်ငံအနှံ့ကျင်းပခဲ့တဲ့ဒီသန္တရရွေးကောက်ပွဲတွေမှာအာဏာရဆိုရှယ်လစ်ပါတီကြီးကျယ်ရှုံးနိမ့်ခဲ့ပြီးနောက်မှာပဲသမ္မတဖရန်ဆွာဦးလန်းကဝန်ကြီးချုပ်တစ်တူကိုစာထုတ်ခံလိုက်ပါတယ်။ရွေးကောက်ပွဲမှာအရင်းနှီးခဲ့ပြီးနောက်ရာထူးကနှုတ်ထွက်လိုက်တဲ့ဝန်ကြီးချုပ်ရှောင်မတ်အေဟိုးရဲ့နေရာမှာလူချက်များတဲ့ပြည်ထောင်ဝန်ကြီးမန်နျူအယ်ဗက်စ်ကိုအစားထိုးခန့်တဲ့အကြောင်းတင်းနယ်လာနေမှာပြင်သစ်သမ္မတကကြေညာလိုက်တာပါသမ္မတအိုလန်ရွေးကောက်ခံခဲ့ရတဲ့2012ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်အဓိကကျတဲ့ရွေးကောက်ပွဲတွေကိုတင်းနယ်ဝန်တွေကကျင်းပရမှာတော့မဲဆန္ဒရှင်တွေကဆိုရှယ်လစ်ပါတီကိုယ်စားတွေကိုကန့်ကွက်မဲတွေပေးခဲ့တာဖြစ်ပါတယ်ပြင်သစ်နိုင်ငံမှာစီဝါရေးအားနည်းနေတာအလုပ်လက်မဲ့တွေပေါများနေတာလူတွေရဲ့နေထိုင်မှုအဆင့်တန်းနှိမ့်ချလာနေတာတွေကြောင့်သမ္မတအိုလန်အစိုးရလူချိုက်နေနေတာပါဒီတန်တော့ရွေးကောက်ပွဲအတွင်းအနာယဆိုရှယ်လစ်ပါတီရဲ့မြို့ပေါင်း155မြို့ကကိုယ်စားနေရာတွေကိုတော့အတိအကတိုက်ခတ်ဖြစ်တဲ့အလယ်လက်ရာရင်းပါတီကအနံ့ရခဲ့လို့နောက်ထပ်17နေရာကိုလည်းလက်ရာစွန် FM ပါတီကအနံ့ရရှိသွားခဲ့ကြပါတယ
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအနေနဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုနဲ့ဂျေရုဆလင်မြို့မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်အနေနဲ့အရှိအလေပိုင်းငင်းချင်းဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အစ္စရေးထောင်လိုင်းဂျိုနသန်ပိုလက်ကိုလွှတ်ပေးဖို့ဖြစ်နိုင်တယ်လို့သတင်းတွေထွက်နေချိန်မှာဒီခီးစဉ်ဖြစ်လာတာပါဒီညနေဆွေးနွေးပွဲနဲ့နှိစက်တဲ့သတင်းရက်ွက်အစိုးရဒီထောက်လိုင်းပိုလတ်ကိုလွှတ်ပေးဖို့ကတကယ်သေးချာနေပြီလို့တော့မပြောနိုင်သေးဘူးဒါပေမဲ့ဒီကိစ္စဆွေးနွေးနေတာတော့ဖြစ်နိုင်ခြေရှိတယ်လို့ဆိုကြပါတယ်ဂျူးအနယ်ဝင်အမေရိကန်နိုင်ငံသားပိုလတ်ဟာအမေရိကန်ရဲ့ထောက်လိုင်းသုံးသက်သူဖြစ်ခဲ့ပြီးအစ္စရေးမှာသူ့ကိုစီမံပေးခဲ့သူတွေကိုလျှို့ဝှက်ထောက်ထားထောင်ထဲချပြီးပေးအပ်ခဲ့ပါတယ်ဝါရှင်တန်မြို့ကအစ္စရေးတန်ရုံမှာနိုင်ငံရေးခုံလုံးဖို့ကြိုးပမ်းခဲ့မှုမအောင်မမြင်ဖြစ်ခဲ့ပြီး1985ခုနှစ်မှာပိုလက်ကိုအမေရိကန်ဘက်ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ပိုလက်အနေနဲ့အစ္စရေးဘက်ကိုလျှို့ဝှက်ထောက်ထားတွေပေးခဲ့တဲ့အဖြစ်ရှိကြောင်းဝန်ခံထားခဲ့ပြီးထောင်ဒဏ်တစ်သက်တစ်ကျွန်းချခံထားရပါတယ်။သ တမရဘရိုက်အိုဘားမားနဲ့သူ့မထိုင်ခင်တမရတွေအနေနဲ့အစ္စရေးဘက်ကအတနာခံတောင်းဆိုခဲ့တဲ့ကြားကပဲပို့လက်ကိုလွှတ်ပေးဖို့စတိုက်ညင်းဆိုလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်စစ်ကောင်စာအောင်ပါဖက်မူရှာရဲ့အပေါ်နိုင်ငံတော်သစ္စာဖောက်မှုငားမှုနဲ့အထူးတရားရုံးကတရားစွဲဆိုလိုက်တာကြောင့်စစ်တပ်ကကာလကြာရှည်ကြီးစိုးခဲ့တဲ့တိုင်းပြည်မှာအရက်ဖက်အာဏာပိုင်တွေအတွက်ထင်ရှားတဲ့လုပ်ရက်တစ်ခုဖြစ်ခဲ့ရပါတယ်အစ္စလာမ်ဘက်မျိုးတော်ကတနင်္လာနေ့တရားခွင်မှာတော့ဗိုလ်ချုပ်ကျေးရွာမူရှာရက်ကသူ့မှာအပြစ်မရှိတဲ့အကြောင်းရှောက်လဲခဲ့တာပါပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်တော့သူဟာတည်တံအထိကြားခံရနိုင်ပါတယ်တရားရုံးမှာရှောက်လဲချိန်မှာတော့သူဟာသစ္စာပေါက်တူမဟုတ်တဲ့အကြောင်းနဲ့သူ့အုပ်ချုပ်စဉ်ပါကစ္စတန်မှာအောင်မြင်မှုတွေရှိခဲ့တဲ့အကြောင်းတွေကိုပြောဆိုသွားခဲ့တာပါပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစတင်ခဲ့တဲ့တရားရုံးတင်စစ်ဆေးမှုတွေမှာပါကစ္စတန်စစ်ကောင်းဆောင်အောင်ရောက်ရှိလာတာဟာဒါဟာဒုတိယအကြိမ်ဖြစ်ပါတယ်သူ့ရဲ့ကျိုးဆောင်ရှင်တွေကတော့အသက်80အရွယ်ရှိပြီဖြစ်တဲ့ဗိုလ်ချုပ်ကြီးအောင်မူရှာရက်အနေနဲ့မကျဲမမာဖြစ်နေတဲ့မိခင်ဖြစ်သူရှိရာဒူဘိုင်းကိုတော်ရောက်ခွင့်ပြုဖို့လေတရားရုံးကိုရှောက်ထားခဲ့တာပါတရားရုံးကတော့ခီးသွွာလာခွင့်တားမြစ်ချက်ရုပ်သိမ်းတင်မတင်ကိုအစိုးရကသာဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ
် View American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.235.32 kHz 9.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံအနေနဲ့အင်ကာနေ့မနက်ပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့ဝန်ထမ်းတွေတိုက်ခိုက်ခံနေရတာအတွက်မြန်မာအစိုးရအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝန်ထမ်းတွေလုံခြုံရေးနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုကာကွယ်ပေးဖို့ကုလသမဂ္ဂအထွေထွေချုပ်ကပြင်းပြင်းထန်ထန်တောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအထွေထွေချုပ်ဘန်ကီမွန်ကတနင်္ဂနွေနေ့မှာသမရဦးသိန်းစိန်ထံတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ရမှာအဖြစ်ရှိသူတွေကိုရှော့ပေါ်ပြီးအရေးမယူတာမျိုးကိုမြမအသွင်ပြောင်းမှုလုပ်ငန်းစဉ်မှာနိုင်ငံတကာဘက်ကနားလည်ပေးလို့ရမှာမဟုတ်ဘူးလို့အလေးနဲ့ပြောလိုက်ပါတယ်။ဒါအပြင်အယက်သားအားလုံးကိုအကာအကွယ်ပေးပြီးတော့တရားဥပဒေကိုအပြည့်အဝလေးစားလိုက်တာဖို့အတွက်လည်းအထွေထွေချုပ်ဘန်ကီမွန်ကဖုန်းဆက်ပြီးဦးသိန်းစိန်ကိုတောင်းဆိုခဲ့ပါတယ်။စစ်တွေမြို့မှာပြီးခဲ့တဲ့ဘက်ကဖြစ်ခဲ့တဲ့ပဋိပက္ခတွေအတွက်အာဏာပိုင်တွေဘက်ကလက်ရှိအခြေအနေအထိဆောင်ရွက်နေချက်တွေပေါ်မှာတော့ကျိုးစိုးချောင်းကိုလည်းအထွေထွေမှုချုပ်ဘန်ကီမွန်ကပြောခဲ့ကြောင်းကိုကုလသမဂ္ဂအထွေထွေမှုချုပ်ရုံးရဲ့ပြောခွင့်ရရဲ့ကြေညာချက်ထဲမှာဖော်ပြခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်မှုနဲ့လူ့အခွင့်အရေးဆိုင်ရာစိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အတွက်ကုလသမဂ္ဂနဲ့အခြားအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေဒီဒေတာထဲမှာအားကောင်းကောင်းရှိနေရေးအတွက်အစိုးရအနေနဲ့ဆောင်ရွက်ပေးတဲ့ကြောင်းကိုလည်းမစ္စတာဘန်ကီမွန်ကဆက်လက်တောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေစေတကောင်စင်းကောက်ခံမှုအပေါ်ရခိုင်ပြည်နယ်အတွင်းမတူတဲ့လူမျိုးတွေအကြားစိုးရိမ်မှုတွေရှိနေတာကြောင့်ဒီထိတ်တန့်ကိစ္စကိုငြင်းငြင်းချမ်းချမ်းနဲ့အားလုံးယုံကြည်လက်ခံနိုင်အောင်ဆောင်ရွက်ဖို့အရေးကြီးနေကြောင်းကိုလည်းအထွေထွေမှုချုပ်ကပြောခဲ့ပါတယ်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတဝက်မှာကောက်ယူနေတဲ့ဒီတကောင်စင်းဟာနိုင်ငံတကာနီးနာနဲ့လူခွင့်ရေးစံချိန်စံညွန်းတွေနဲ့ကိုက်ညီမှုရှိအောင်ဆောင်ရွက်လိမ့်မယ်လို့မျှော်လင့်ထားကြောင်းကိုလည်းမစ္စတာဘန်ကီမွန်ကထည့်ပြောခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲလုပ်ငန်းတွေကိုကုလသမဂ္ဂအနေနဲ့ဆက်ပြီးတော့ပံ့ပိုးပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းအထွေထွေမှုချုပ်ကထပ်မံကတိပေးခဲ့ပါတယ်ခင်ဗျာ
။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီရီလက်ချင်းမှုကိုတုံ့ပြန်တဲ့သဘောနဲ့မြောက်ကိုရီးယားကတောင်ကိုရီးယားရဲ့ဖက်နယ်ထဲကိုလက်နက်ကြီးတွေနဲ့ပစ်ကတ်ခဲ့ပါတယ်။အပြန်အလှန်အနေနဲ့တောင်ကိုရီးယားဘက်ကလည်းဒီနေ့လာနေမှာပဲမြောက်ကိုရီးယားရဲ့ဖက်နယ်ထဲကိုပစ်ကတ်ခဲ့တာပါ။အနောက်ဘက်ရင်းနှီးမိတ်မှာအပြန်အလှန်ပစ်ကတ်မှုတွေအတွင်းကုန်းမော်ကိုလက်နက်ကြီးခြေစံတွေထိမှန်တာမျိုးမရှိသလိုထိခိုက်အနာတရဖြစ်တာမျိုးတော့မရှိတဲ့အကြောင်းလဲအာဏာပိုင်တွေကပြောပါတယ်။ကြိုတင်တရီထားတဲ့အနေနဲ့နေဆက်ဒေသကကျွန်းတွေမှာနေထိုင်သူတွေကိုတော့ဘေးလွတ်ရာပြောင်းရွှေ့ပေးခဲ့တဲ့အကြောင်းလဲတောင်ကိုရီးယားဆွေရတောင်ရှိသူတွေကပြောဆိုခဲ့ကြတာပါ။အမေရိကန်စစ်ဘုတ်ချုပ်ကြီးပေါ်ကနေဒီကတော့တောင်ကိုရီးယားနိုင်ငံမြောက်ဘက်မိုင်မန်220ကျော်အကွာကပူးတွက်စီရီလေ့ကျင့်မှုတွေဟာနိုင်ငံရေးရွေးချယ်မပါဝင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကတော့မကြာခင်သတင်းပတ်တွေအတွင်းချင်းချောက်ပြောဆိုမှုတွေလုပ်ခဲ့ရုံသာမကကိုရီးယားကျွန်းဆွယ်ရှေ့ဘက်ကမ်းလွန်ဒေသရေပြင်ထဲမှာရော့ကက်ဒုံးကြီးတွေပက်ထင်းတဲ့မစ်ဆိုင်းဒုံးတွေကိုလည်းစမ်းသပ်ပစ်လုခဲ့တာပါ။ပက်ထင်းတဲ့ဒုံးတွေပစ်လုမှုအတွက်ကုလသမဂ္ဂလူညွန်ရေးကောင်စီကပြစ်တင်ရှုတ်ချထားတဲ့ကြားကပဲမြောက်ကိုရီးယားကတော့နျူကလ িয়ার စမ်းသပ်မှုပုံစံသစ်တစ်ခုကိုလှုပ်ဆောင်သွားမယ်လို့လည်းတင်းနှင်းနေနေကချင်းချောက်ပြောဆိုထားပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာတော့ရေဒီယိုသတင်းတောက်တူကိုထောက်ခံသူတွေနဲ့အစိုးရဝေဖန်သူတွေကတစ်ဖက်အစိုးရလုံခြုံရေးတပ်တွေကတစ်ဖက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုထဲမှာအနည်းဆုံးလူ6ဦးဒဏ်ရာရသွားခဲ့ပါတယ်။မြို့တော်ဖနွန်ပင်မှာအစိုးရကဆန္ဒပြခွင့်ပေးထားတဲ့လွတ်လပ်မှုပန်းခြံထဲမှာစုဝေးဖို့ကြိုးပမ်းခဲ့ကြတဲ့ဆန္ဒပြသူတရားခံကိုတနင်္လာနေ့ကလုံခြုံရေးတပ်တွေကရင်ဆိုင်တားမြစ်ခဲ့ပြီးဒီပန်းခြံကိုလည်းတနင်္ဂနွေနေ့ထဲကပိတ်ထားခဲ့တာပါ တိုက်ခိုက်မှုဖြစ်ခဲ့တာကတော့ပြန်ကြားရေးဝန်ကြီးဌာနအနားမှာဖြစ်ပါတယ်ဒီဝန်ကြီးဌာနအနေနဲ့ Behave လို့ခေါ်တဲ့ Radio ဌာနကရုပ်မြင်သံကြားတိုးချဲ့မှုကိုခွင့်ပြုပေးဖို့ညှင်းဆဲခဲ့ပါတယ်ဒီ Behave Radio ဌာနပိုင်ရှင် Mam Sonando ကသူ့ကိုထောက်ခံသူတွေအနေနဲ့စုဝေးဆန္ဒပြခွင့်ရှိထားတယ်လုံခြုံရေးတပ်တွေအနေနဲ့ဥပဒေကိုနားမလည်ပဲတရားမဝင်အမိန့်ပေးခဲ့တယ်လို့ဆိုလိုက်ပါတယ်Mam Sonando ကပဲသူတို့ဘက်ကတော့လွတ်လပ်မှုကိုတောင်းဆိုတာတသက်ဖြစ်ပြီးနောက်ထပ်လူစုပြီးဖိအားပေးဖို့ကိုလည်းဆက်လုပ်သွားမှာဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့ကမ္ဘောဒီးယားဆိုရပြောရေးစခွင့်ရှိသူကတော့အခုလိုပြောကြားချက်ကိုသဘောမတူပဲအာဏာပိုင်တွေဘက်မှလည်းစုဝေးဓာတွေကိုတားဆီးခွင့်ရှိတယ်လို့ပြန်ခြေပခဲ့ပါတယ်ခင်ဗျာ
။လူသားတွေကြောင့်ဖြစ်ရတဲ့ရာသီဥတုဖောက်ပြန်မှုတွေဟာကမ္ဘာတိုက်ကြီးအသီးသီးနဲ့ပင်လယ်သမုဒ္ဒရာတွေကိုထိခိုက်နေတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံကအဖွဲ့အစည်းဖြစ်တဲ့ IPCC ရဲ့တနင်္လာနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ကမ္ဘာကြီးပုံမှန်ပုံနွေးလာတဲ့အန္တရာယ်နဲ့ရင်ဆိုင်ရမယ့်ပြဿနာတွေအတွက်အစဉ်အသင့်မဖြစ်တဲ့အခြေအနေတွေကိုလည်းအလေးထားထောက်ပြခဲ့တာပါ။ရာသီဥတုဖောက်ပြန်မှုတွေကြောင့်လူသားတွေနဲ့ဂေယဘေရာစနစ်ပေါ်ရိုက်ခတ်မှုတွေဟာလက်တွေ့အချိန်မှာကိုရင်ဆိုင်နေရတဲ့အကြောင်းလဲ IPCC ဖော်ဝင်သူဖြစ်သူ Chris Fee ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုသွားပါတယ်။ရာသီဥတုဖောက်ပြန်မှုတန်းလက်တွေ့ခံစားနေရတဲ့အထက်မှာတော့စိုက်ပျိုးရေးလူတွေရဲ့ကျန်းမာရေးရေရရှိရေးကုန်းတဲ့ရေမှာရှိတဲ့ဂေယဘေရာစနစ်တွေပါဝင်တယ်လို့လည်းအစိုးရခန်းစာကဖော်ပြခဲ့တာပါကဘာကြီးပုံမှန်ပူနွေးလာတာနဲ့အမျှရိုက်ခတ်လာမယ့်အန်ဒီယာတွေဟာတားဆီးလို့မရနိုင်တဲ့အခြေအနေထိရောက်နိုင်တယ်လို့လည်းသတိပေးထားပါတယ်မကြသေးရင်ကတဘောကပေးအန်ဒီယာတွေကြုံခဲ့ရတဲ့တိုင်းပြည်တွေမှာဆိုရင်လည်းကြိုတင်ပြင်ဆင်မထားနိုင်ခဲ့တာတွေကိုအထင်ရှားတွေ့ခဲ့ရတဲ့အကြောင်းကျွမ်းကျင်သူတွေကထောက်ပြခဲ့ကြတာပါဒီအတွက်အစိုးရအနေနဲ့ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်နိုင်မယ့်အစီအစဉ်တွေကိုချမှတ်ဖို့နဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးရေးစီစဉ်မှာလည်းဒီလိုမူဝါဒတွေကိုကြဲကြဲပြန့်ပြန့်ထက်သွင်းနိုင်ဖို့လိုအပ်နေပြီလို့လည်းသတိပေးထားပါဗျ
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့ကိုအောင်လုံတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါရင်ဆုံးတော့မြန်မာနိုင်ငံမှာစတင်လှုပ်ဆောင်နေပြီဖြစ်တဲ့တကောင်စင်းကောက်ယူမှုအခြေအနေနဲ့စာကြင်ပါတယ်မြန်မာနိုင်ငံရဲ့သကောင်စင်းကောက်ယူမှုတွေမှာပါဝင်မှုဟာမတ်လ31ရက်နေ့မှာ96ရာခိုင်နှုန်းရှိခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်မြန်မာတိုင်းနိုင်ငံလုံးဆိုင်ရာသကောင်စင်းကောက်ယူမှုတွေကိုတနင်္ဂနွေနေ့မှာတိုင်းနယ်ပြည်နယ်တွေအနှံ့ကောက်ယူမှုတွေစတင်နေတာပါအပြည့်စုံကတော့ရန်ကုန်ခြေစိုက် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကဆက်သွယ်စုံစမ်းထားပါတယ်ခင်ဗျာ
အထွေထွေမြို့တော်နေပြည်တော်အပါဝင်မြန်မာနိုင်ငံမှာရှိတဲ့ပြည်내တိုင်း14ခုမှာမြန်မာနိုင်ငံလုံးဆိုင်ရာသကောင်ချင်းကောက်ခံမှုတွေကိုတနင်္ဂနွေနေ့ကစတင်ကောက်ခံခဲ့တာပါသကောင်ချင်းကောက်ခံမှုတွေကိုလေ့ကျင့်မှုတွေပြုလုပ်ထားတဲ့ဆရာဆရာမတွေကရက်ွက်တွေကနေအိမ်တွေကိုတိုင်တဆင်းကောက်ခံမှုတွေပြုလုပ်ပြီးတော့နောက်နေ့အတွက်ကောက်ခံမဲ့အိမ်တွေကိုမေးမဲ့မေးခွန်းတွေကြိုတင်ပေးခဲ့တာကိုလည်းတွေ့ရပါတယ်ရခိုင်ပြည်နယ်စစ်တွေမြို့မှာမူလကသကောင်ချင်းနဲ့ပတ်သက်ပြီးတော့တပိတ်မောက်ထားပေမဲ့ပြန်ပြီးတော့တပိတ်လှန်ခဲ့တဲ့အတွက်မြန်မာနိုင်ငံလုံးအတိုင်းအတာနဲ့သကောင်ချင်းကောက်ခံမှုမှာပြည်သူပါဝင်မှု96%တက်ကြိမ်လုံးရှိခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်ကြိုင်က VOA ကိုပြောပါတယ
်ဆိုနိုင်ငံလုံးအနေထားနဲ့ဆိုလို့ရှင်တော့96%တက်ကြိမ်လုံးလောက်အောင်မြင်တယ်လို့ပြောရလိမ့်မယ်တနည်းသာကြီးကြီးနဲ့အားလုံးမှာသကောင်ချင်းလုပ်ငန်းနဲ့ပတ်သက်လို့အားလုံးစိတ်စိတ်ဆဲကောက်တွေကလည်းကျွန်တော်တို့ဒီတင်နှံပေးထားတဲ့စိတ်စိတ်ဆဲကောက်တွေအားလုံးကသူ့ရဲ့တာဝန်သူ့ကျေးဇူးတော်နဲ့သကောင်ချင်းလုပ်ငန်းမှာအော်ဝဆောင်ကြတယ်လို့ဒီတိုင်းမှာကြည့်လို့လူအားလုံးကလည်းကိုလိုကူညီဆောင်ရွက်ကြတာပေါ့30နှစ်ရဆိုလို့ရှိရင်တော့17နှစ်ခွဲလောက်မှကျွန်တော်တို့ဒီတခြားရခိုင်တိုင်းရင်းသားတွေကနေပြီးသူတို့ကတပိတ်လှန်လိုက်တာပေါ့လေအစတော့ကသူအင်္ဂလီတွေကရဝင်ကြလို့ထည့်မယ်ပါညာနဲ့ဖြစ်နေလို့သူတို့ကတပိတ်မောက်ထားကြတဲ့ကိစ္စရှိတယ်17နှစ်ခွဲလောက်မှတပိတ်မောက်လှန်လိုက်တာဖြစ်တဲ့သူတို့ကတနအီလောက်မှရခိုင်ပြည်နယ်ကစကောက်ခံနေတယ်ကျန်တဲ့တိုင်းနဲ့ပြည်နယ်အားလုံးကတော့သူကဘယ်နဲ့ကို9နှစ်လောက်တည်းကစပြီးတော့ကောက်ကြတာပေါ့နော်အဲ့တော့ဟိုပြောရမယ်ဆိုလို့ရှင်တော့အခုတော့တိုင်းဒေသကြီးပြည်နယ်အားလုံးမှာသကောင်စင်းလုပ်ငန်းကိုအောင်မြင်မြင်နဲ့ဖြည်းဖြည်းချင်းကောက်တွေလည်းပြောရှင်နဲ့ဆင်းနေတယ်လို့တိုင်းဒေသကြီးပြည်လူအားလုံးကလည်းတက်ညီတက်ညီနဲ့သူတို့ဖွံ့ဖြိုးကြကြဖြည်းကြတချို့အိမ်တွေဆိုရင်အေးတိုက်တာတို့လက်ဖက်ကျွေးတာတို့ဒီလိုနဲ့အားလုံးအချင်းချင်းပြည်ပြည်နဲ့စောင့်ဝင်နေတဲ့အနေအထားတွေဖြစ်နေပါကြီးက
သကောင်ချင်းကောက်ယူတာကိုမနေ့နေ့နေ့လယ်ပိုင်းနေမှာတောက်လျှောက်လုပ်ခဲ့ပြီးတော့ညနေ9:00လောက်ကစပြီးတော့မြို့နယ်တွေမှာဖွင့်လှစ်ထားတဲ့သကောင်ချင်းကုတ်ကဲရဲရုံးတွေမှာစီးရင်ပေါင်းတာတွေညပိုင်းထိပြုလုပ်နေတာကိုလည်းတွေ့ရပါတယ်အခုလိုသကောင်ချင်းကောက်ခံမှုနဲ့ပတ်သက်ပြီးတော့အစောပိုင်းကာလတွေတုန်းကပြည်သူလူထုအနေနဲ့စိုးရိမ်မှုတွေရှိခဲ့ပေမဲ့တကယ်တမ်းကောက်ခံတဲ့အချိန်မှာတော့တိတ်ပြီးအခက်အခဲမရှိတာကိုတွေ့ရတယ်လို့လည်းဗိုလ်တော်မျိုးနယ်နေသူဦးဝင်းအောင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ်
။အော်သကောင်ချင်းလာကောက်တဲ့အချိန်ကတော့ကျွန်တော်တို့စီမှာတော့ ACC ပါပဲကောက်ပါတယ်ဆီယမတယောက်နဲ့တော့ဟိုပါပေါ့သူနဲ့အတူအဖော်နှစ်ယောက်ပါတယ်ပေါ့နော်။အဖော်နှစ်ယောက်ပါတယ်ဟိုသကောင်ချင်းကောက်တာလည်းကျွန်တော်တို့ဟိုဖြည့်တဲ့ပြောတဲ့အတိုင်းပဲသူတို့ကောက်ယူသွားပါတယ်။တခြားတော့အထွေထူးဘာမှဟိုပါမရှိပါဘူး။စုစုပေါင်းကျွန်တော်တို့မှာနိုင်ဝက်ပဲကြပါတယ်ခင်ဗျာ
ဦးအောင်နေနဲ့လူမျိုးဘာသာနဲ့ပတ်သက်ပြီးတော့ဘယ်လိုများဖြစ်ခဲ့လဲ
ကျွန်တော်တို့ကတော့ဟိုပါပေါ့ကျွန်တော်တို့ရဲ့ဟိုအမှန်တိုင်းပဲ914ပတိပဲပေါ့နော်ကျွန်တော်တို့မှာပတိပါပဲဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပါ
ဦးရောင်ရဲ့ပိုင်ဆိုင်မှုကိုမေးမြန်းတဲ့နေရာမှာရောအခက်အခဲရှိလားခင်ဗျာ
ပိုင်ဆိုင်မှုတွေပါဒီဆိုတာတော့ကျွန်တော်တို့အထူးသဖြင့်ပေါ့ကျွန်တော်တို့အင်အားကြတော့ကွန်ဒိုတိုက်ခန်းဆိုသူတို့လာတဲ့ဆဲမှာဘာအတိုက်ခန်းလဲဆိုကွန်ဒိုမီနီယံဆိုကွန်ဒိုမီနီယံပေါ့ဟိုအငှားလားပိုင်ရှင်လားဆိုတဲ့မေးခွန်းအတိုင်းပေါ့ပိုင်ရှင်ဆိုပိုင်ရှင်ဖြေလိုက်တာပေါ့ကွဟိုတခြားကြံတဲ့မိကွန်းတွေကတော့တိတ်ဟိုခက်ခက်ခဲခဲတော့ဘာမှမရှိပါဘူးအလင်းရောင်ပါတုံးတယ်လို့ဟိုလောင်စာပါတုံးတယ်လို့ဒါလေးတွေပဲ
မြန်မာနိုင်ငံလုံးအနေနဲ့သကောင်ချင်းကောက်ွက်ပေါင်းဟာဆိုရင်8000ကျော်ရှိပြီးတော့စီးရင်ကောက်ယူသူဥယေဟာ3000ကျော်နဲ့အိမ်တဆင်းကောက်ခံနေတာဖြစ်ပါတယ်မတ်လ31ရက်နေ့ကနေအေပီလ10ရက်နေ့ဒီ12ရက်ကြာကောက်ခံသွားမှလည်းဖြစ်ပါတယ်ကုကဲရုံးတွေကတော့မြန်မာနိုင်ငံအနှက်2000ကျော်ဖွင့်လှစ်ထားတာကိုတွေ့ရပါတယ်လွတ်လပ်ရေးရပြီးချိန်ကစပြီးတော့1953 1954 1953နဲ့1983ခုနှစ်တွေမှာသကောင်ချင်းကောက်ခံမှုတွေလုပ်ခဲ့ပြီးတော့အခုနှစ်ပေါင်း32နှစ်အကြာ2014မှာသကောင်ချင်းပြန်လည်ကောက်ယူတာပါခင်ဗျာ
မြန်မာနိုင်ငံမှာမနေ့ကစတင်ပြီးသကောင်ချင်းကောက်ယူမှုအခြေအနေနဲ့ပတ်သက်ပြီးတော့ကောင်ရဲမမောင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတောင်းဆိုတဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွေးဆွဲရေးအတွက်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကမြန်မာပြည်အနှံ့အပြားဆန္ဒပြတောင်းဆိုနေကြတာမှာမနေ့ကတော့ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်တွင်တက်ကြွလှုပ်ရှားသူ900နီးပါးချီတက်ဆန္ဒပြခဲ့ကြပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဥပဒေအတိုင်းလွတ်တော်တွင်ဆောင်ရွက်ချက်တွေဟာလက်ရှိအခြေအနေမှာအားရချေနှက်စရာမရှိဘူးလို့လည်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းနေသူတွေကယူဆနေကြပါတယ်ဒီအခြေအနေတွေကိုတော့ရန်ကုန်ရုံးခွဲကကိုသားညုံကစုံစမ်းတင်ပြထားပါတယ်ခင်ဗျာ
ဖွဲ့စည်းပုံပြင်ဆင်ဆန္ဒပြပွဲမှာနိုင်ငံရေးကျင်းသားဟောင်းတွေဥဆောင်တဲ့တက်ကြွလှုပ်ရှားသူ900လောက်ပါပြီးတော့စမ်းကြောင်းမြို့နယ်တွင်နေရာအတော်များများကိုချီတက်ဆန္ဒပြခဲ့ကြတာပါဆနပြပွဲလုပ်ဖို့အတွက်ဒီတက်ဆိုင်ရာကိုကြိုတင်ခွင့်ပြုချက်တောင်းခံပြီးတော့တက်ဆိုင်ရာကလူ200ပဲခွင့်ပြုခဲ့ပေမဲ့အခုဒီဆနပြတော့လူ900ကျော်ခဲ့ပါတယ်ဒါပေမဲ့လည်းတက်ဆိုင်ရာအာဏာပိုင်ဘက်ကတစုံတရာတားဆီးတာမျိုးတော့မရှိခဲ့ပါဘူးဒီမတကင်ရက်တွေကလည်းဖွဲ့စည်းပုံပြစီဆနပြမှုတွေဟာမြန်မာနိုင်ငံနေရာအတော်များများမှာနေ့စဉ်လိုလိုဖြစ်နေတာပါအခုလိုဆနပြမှုတွေကြောင့်ဖွဲ့စည်းပုံပြစီရေးအတွက်လွတ်တော်တွင်ဆောင်ရွက်မှုတွေကိုဖိအားသဘောဖြစ်စေလိမ့်မယ်လို့ဆနပြသူချုပ်ကမျှော်လင့်ထားပါတယ်ဆနပြသူတူဖြစ်တဲ့နိုင်ငံရေးကျင်းသားဟောင်းကိုကျော်ဆန်းကလည်းဒီဖွဲ့စည်းပုံပြင်ဆင်ရေးဆနပြသူတွေရဲ့သဘောထားကိုသူတို့လေးစားဆောင်ရွက်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ
်။ဒါတိုင်းပြည်တကယ်ကောင်းဖို့ဒီဥတွေတွေပြင်ဖို့လိုအပ်တယ်ဆိုရင်တော့ဒီဥတွေတွေကိုပြုပြင်ပေးတာအကောင်းဆုံးပေါ့နော်။တိုင်းပြည်အတွက်ပေါ့အားလုံးအတွက်ပေါ့နော်။တကယ်လို့ဒီအစဉ်ကူးပြောင်းရေးကာလမှာကျွန်တော်တို့နိုင်ငံဒီမိုကရေစီဘက်ကိုဦးတည်ပြီးတော့ဆောင်နေတယ်ဆိုလို့ရှိရင်လည်းဒီလူလူထွက်နေပြီးတော့မကြိုက်တဲ့ဒီလူလူတို့မလိုလားအပ်တဲ့ဒီဖွဲ့စည်းပုံဥပဒေတွေကိုတော့ပြင်ပေးရမယ်လို့ကျွန်တော်တို့ကတော့ယုံကြည်တယ်ခင်ဗျာပြင်ပေးလိုက်မယ်လို့
ဖွဲ့စည်းပုံပစ္စည်းကိစ္စရပ်အတွက်မြို့သားတမူစီဖွဲ့ချုပ်နဲ့88မျိုးဆက်ညီညာရေးနဲ့ပွန်လင်းလူဖွဲ့စည်းတို့ကြားမှာတွစ်ဆုံညှိနှိုင်းပြီးတဲ့နောက်ပိုင်းဒီဖွဲ့စည်းပုံပြင်ရေးလမ်းပေါ်ဆန္ဒပြမှုတွေခက်ဆိတ်ဆိတ်ဖြစ်လာပါတယ်တချို့နေရာတွေမှာဆိုလို့ရှိရင်တော့ဒီ88မျိုးဆက်အဖွဲ့စည်းကခေါင်းဆောင်တွေကိုယ်တိုင်ဦးဆောင်ပါဝင်ခဲ့ကြတာပါအခုဒီလမ်းပေါ်ဆန္ဒပြမှုတွေဟာပြည်သူဆန္ဒအမှန်ဖြစ်တယ်လို့ယူဆတဲ့အကြောင်းမြူသားတမူစီဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံပြစီဘူကွန်တီဝင်ဥကိုနီကပြောပါတယ
်ဒီစီအဖွဲ့ချုပ်ရဲ့အခန်းကဏ္ဍကကျွန်တော်တို့ဒီအသိရေးမလားသို့မဟုတ်လက်ရှိ2008ကိုပြင်မလားဆိုတာကိုလူလူဆန္ဒခံယူမယ်ဆိုပြီးတော့အောက်တိုဘာလနဲ့နိုဝင်ဘာလထဲမှာကျွန်တော်တို့လုပ်ခဲ့တယ်ဒါအဖွဲ့ချုပ်ရဲ့လှုပ်ရှားမှုပါပဲအဲ့ဒီလိုလုပ်တဲ့အခါမှာကျွန်တော်တို့အဖွဲ့ချုပ်ကနေပြီးတော့ပြည်နယ်တိုင်း14ခုလုံးကိုကျွန်တော်တို့ဒီပြင်ဆင်ရေးဗဟိုကော်မတီဝင်ခုနှစ်ဦးကနေကွင်းဆင်းပြီးတော့မှဟောပြောပွဲတွေလုပ်တယ်ပြည်သူ့ဆန္ဒတွေကိုယူတယ်ပေါ့ဗျာအဲ့တော့အဲ့ဒီမှာကျွန်တော်တို့ကတော်တော်များများဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်တွေဒီမိုကရေစီစံနှုန်းနဲ့မညီတဲ့အချက်တွေကိုပြည်သူလူထုကိုကျွန်တော်တို့ကရှင်းပြနိုင်ခဲ့တယ်အဲ့ဒီမှာပြည်သူလူထုကလည်းကောင်းကောင်းသဘောပေါက်သွားတယ်သဘောပေါက်သွားပြီးတဲ့နောက်ပိုင်းမှာအခုဒီလိုလမ်းပေါ်မှာထွက်ပြီးဆန္ဒပြတာတွေဟာဒါပြည်သူ့ဆန္ဒဖြစ်သွားပြီ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2012ဂျာဖြတ်ယူကောက်ပွဲဝင်ခဲ့တဲ့အချိန်မှာကလေးကဒီဖွဲ့စည်းပုံပြစ်စီလုပ်သွားမယ်ဆိုတာကိုမဲဆွယ်စည်းရုံးမှုဂရိကဝိအနေနဲ့ပြောဆိုထားခဲ့တာပါဥက္ကဏီကတော့ဒီဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်အခြေအနေကိုအားရမှုမရှိတာတွေ့ရပါတယ
်ဒီ2008ဖွဲ့စည်းပုံချဲဥတွေကိုပြင်ဆင်မှုလေးလာသုံးသပ်ရေးကော်မတီကို109ဦးနဲ့ဖွဲ့လေးလာကျော်9လကျော်အချိန်ကြာပွားပြီးတော့မှဘာအဖြစ်မှထွက်မလာဘဲနဲ့ပြည်သူ့ဆန္ဒတွေကိုဒီကရီအဖြစ်ပြောင်းပြီးတော့အားထောက်ခံတာဘယ်သူမထောက်ခံတာဘယ်တော့ပဲဘယ်ပုံမှောက်ပြင်ရင်လည်းမပြင်ဘူးဆိုတော့ဒေတာတွေကိုပဲစုဆောင်းပြီးတော့လွှတ်တော်ကိုတင်ပြထားတာတွေ့ရတယ်။အဲ့ဒီတရား9ဦးကော်မတီကဒီဖွဲ့စည်းပုံကိုပြင်သင့်ပါတယ်ဘယ်ပုံမှားတွေကိုပြင်သင့်ပါတယ်ဘယ်နည်းဘယ်ပုံပြင်သင့်ပါတယ်ဆိုတော့ဒီသဘောထားမှတ်ချက်ပေးတာကျွန်တော်တို့ကမတွေ့ရဘူး။အဲ့ဒါဘာလို့ဆိုတော့ကျွန်တော်တို့အချိန်9လလောက်ဟာ
ရှုံးသွားတယ်ထုံနေခံလိုက်ရတယ်လို့ကျွန်တော်တို့ကဒီလိုပဲခံစားရတယ်
ဖွဲ့စည်းပုံပြင်ရေးအတွက် NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့ကဒီသမရကာကွယ်ဦးစီးချုပ်လွှတ်တော်နာရီက3ရို့နဲ့4ပွင့်ဆိုင်တွေ့ဆုံလို့ရဲဆိုပြီးတော့ကမ်းလှမ်းထားပေမဲ့သမရရုံဘက်ကတော့အချိန်မကျသေးဘူးဆိုပြီးတော့ညင်းထားတာပါကာကွယ်ဦးစီးချုပ်ရဲ့တမတော်နေမိကုံးမှာလည်းလက်ရှိဖွဲ့စည်းပုံကိုအကာအကွယ်ပေးရမယ်လို့ပြောတယ်လို့ပဲပြင်ဆင်မယ်ဆိုရင်တော့မှဒီဖွဲ့စည်းပုံမှာပြဋ္ဌာန်းချက်အတိုင်းပြင်မယ်ဆိုပြီးတော့အဖြေပေးထားတာမို့လို့အတိုက်ခံလှုပ်ရှားသူတွေတောင်းဆိုနေတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စရပ်ဟာဒီလက်တွေ့မှာတော့လွတ်တော်တွင်ဆောင်းနိုင်ဖို့အကန့်အသတ်တွေအခက်အခဲတွေရှိနေတော့မယ်လို့ပြောရမှာပါခင်ဗျာ
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ရန်ကုန်မှာတောင်းဆိုဆန္ဒပြခဲ့တဲ့အခြေအနေတွေကိုကိုသားညင်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဖင်လန်နိုင်ငံဘက်ကညီလာခံတစ်ခုကြောင်းမပြောခင်မှာအခုတခါတော့ The Base Camp တွေကိုအနာပိုင်းဒီအင်အားသုံးနေနေခဲ့တဲ့အခြေအနေကိုပြောပြကြပါမယ်။ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်မိကျောင်းကန်ရက်ကွက်ကတပ်ပိုင်အဖြစ်တင်ထားတဲ့မိယာရီပြန်ရရေးမြို့တော်ခမ်းမရှိမှစူဝေးဆန္ဒပြကြသူ200ကျော်ရဲ့တပိတ်စခန်းကိုလက်ပတ်အနီဝတ်ထားတဲ့စီပင်နဲ့လုံတိန်တပ်ဖွဲ့တွေကမတ်လ31ရက်နေ့မနက်3နာရီလောက်မှာအင်အားသုံးဝင်ရောက်ဖြုတ်ခွင်းခဲ့တာကြောင့်အနည်းဆုံး4ရောက်ဒဏ်ရာရသွားခဲ့ပါတယ်။မိကျောင်းကံမိယာတွေကို1992ခုနှစ်လောက်ကတည်းကတပ်ပိုင်ဖြစ်တိမ့်ပိုက်ခံထားတာဖြစ်ပါတယ်အပြည့်စုံကတော့ထိုင်းချီဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်မိကျောင်းကံရက်ကွက်ကတပ်ပိုင်မြေဖြစ်တိမ့်စီခံထားရတဲ့သူတို့မြေတွေပြန်ရရေးအတွက်အင်အား200ကျော်ရှိတဲ့ပြည်သူတွေဟာဒုတိယအကြိမ်ဖြစ်တပိတ်စခန်းဖွင့်ပြီးဆန္ဒပြနေကြတာပါရဲစီပင်အရက်ဝင်အင်အားတွေနဲ့အာဏာပိုင်တွေကမတ်လ30ရက်နေ့ကတကြိမ်မလ31ရက်နေ့မနက်ပိုင်းမှာတကြိမ်အမိုးကာရီလှုပ်ထားတဲ့ရန်ကုန်မြို့လေကောင်ကတပိတ်စခန်းကိုဖြိုဖျက်ခဲ့ကြပါတယ်။မိကျောင်းကတပိတ်စခန်းကိုဥဆောင်နေတဲ့ဦးစိန်တန်းက
3:20မှာလိန်လေးရဲတွေနဲ့စီပင်ရဲ့သွားစင်ဖွဲ့စည်းရဲ့လူရင်းရထောင်ကျော်ပါတယ်ခင်ဗျာ။ဒီလိုပဲဘင်းနက်ပြဝိုင်းရံပြီးတော့ဂန်လိုက်ပစ်ထုတ်ပြီးတော့အတင်းဝင်ဆက်ပြီးတော့အမားတွေတဲတွေဆွဲဖြက်အလူမင်းကလေးတွေအမားတားမြင်လို့လည်းမရအောင်မှာဒရွိုက်တိုက်ပါသွားတာပေါ့နော်ဂန်လမ်းပေါ်မှာတင်လူရမောဆိုးပြီးတော့ဖြစ်တဲ့လူအဖြစ်နှလုံးဟိုပြန်ပြီးတော့နှလုံးပြန်နိုးရတဲ့လူကနိုးရတာပေါ့ဗျာပြန်ရတော့လေးဦးလောက်ရှိပါတယ်ခင်ဗျာအဲဦးကျော်သူတို့ကတော့ဓာတ်ရီကူညီမှုတင်းရလာပါတယ်ဒါမှမဟုတ်လူရီယာဆေးရုံမတက်ရဲဘူးအဲဘာလို့ဆေးရုံမတက်ရဲလဲဆိုတော့တို့ကကျွန်တော်ပထမချင်းဒီစခန်းတော့လေးလေးခွန်တစ်စီချောက်ဆိုတဲ့အမှုတွေနဲ့ဆေးရုံတက်သွားတဲ့လူကိုလိုက်ပြီးတော့နာမည်စင်းတွေလက်စာတွေမှတ်ပြီးတော့ဆရာဆွဲတဲ့အတွက်ဒါဦးကျော်သူတို့အဖွဲ့ကလည်းကားပေါ်မှာပဲတို့အရေးပေါ်ကုဒါပြီးပြီးတော့ကျွန်တော်တို့ဒီကဆေးဝါးတွေနဲ့တက်တော်အောင်ပေါ့နော်တန်ဆင်းစုရတာပေါ့ဗျ
The Face Scan ဟာရန်ကုန်တိုင်းစီပင်တရားနယ်နိမိတ်ထဲမှာရှိနေတဲ့အတွက်အမိုးကာတွေနဲ့တိဆောက်နေတာတွေကိုဖယ်ရှားပေးဖို့အတွက်အာဏာပိုင်တွေကသတိပေးခဲ့ပြီးတဲ့နောက်ပိုင်းမှာ The Face Scan ကိုဖြိုဖျက်ခဲ့ပါတယ်မိကျောင်းကပြည်သူတွေကတော့ The Base Camp နေရာကနေဖယ်ရှားခြင်းမလုပ်တဲ့အတွက်မတ်လ31ရက်နေ့မှာတော့ဒုတိယကြိမ်ထပ်မံဖယ်ရှားခဲ့တာပါဖယ်ရှားမှုတွေအတွင်းမှာအကြမ်းဖက်မှုတွေရှိခဲ့တယ်ဆိုပြီးဦးစိန်တန်းကဆိုပါတယ
်အစိုးရဆုံးကတော့ဘာလို့လဲကြောက်တိုင်းကြီးရဲ့ဒီဘာညာနဲ့ညာဘက်ကိုဖိုက်တကားကိုတောက်ဖွင့်ပြီးတော့ဝင်ပြီးတော့နောက်ကရင်ပြီးတော့ဝေလူတာအစိုးရဆုံးပါပဲဗျာဒီအဲ့ဒီဝင်လူတယ်အဲမင်းကြီးတုံးဆောင်ပစ္စည်းတွေကိုလူပြီးတော့ဘာလို့လဲမဒုတ်ဒီနဲ့ဝင်ရိုက်တယ်အဲအရာဟုတ်နေကဲနဲ့ထူတာအရာတော့တော်တော်စိုးရပါတယ်ကြာအရာတော့မင်းမြတ်ပြတ်ဆန်တယ်လို့အာကျွန်တော်တို့ကဒါဗီဒူရီယာယူပြီးတော့အဲစွာစင်အလိုမရှိဘူးအဲ့လိုအော်ကြတာပေါ့ဗျာအဲ့လို
ပြီးခဲ့တဲ့နှစ်မတ်လလောက်ကလေးကဆန္ဒထုတ်ဖော်မှုတွေလုပ်ခဲ့တဲ့မိချောင်းကန်ရက်ကွက်သားတချို့ကိုတော့ပုံမှန်18နဲ့အရေးယူခဲ့ပြီးနောက်ထပ်လည်းတရားစွဲဆိုမှုတွေလုပ်ခဲ့တာပါပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းတပိတ်စခန်းဖွင့်ပြီးဆန္ဒပြတဲ့အတွက်အာဏာပိုင်နေနဲ့ဆန္ဒပြသူတွေကြားမှာရုံးရင်ဆန့်ခါမှုတွေဖြစ်ပွားခဲ့ပြီးဆန္ဒပြနေတဲ့တက်ကြီးရွယ်အိုတွေထိခိုက်ဒဏ်ရာများရရှိခဲ့ပါတယ်လက်ရှိမြို့တော်ခမ်းမရှိမှာဆန္ဒပြနေကြတာကတော့1992ခုနှစ်ကလေးကမူလပိုင်ရှင်တွေသဘောတူညီမှုမရဘဲတင်းစီထားတဲ့မြေယာရေးနဲ့ပတ်သက်လို့ပွင့်လင်းမှုရှိလာပြီဆိုတဲ့ကာလမှာပြည်သူတွေကတောင်းဆိုမှုတွေလှုပ်လာတာဖြစ်ပါတယ်အခုနောက်ပိုင်းတွေမှာတော့ဆန္ဒပြမှုတွေကိုအာဏာပိုင်တွေကရဲအင်အားလူအင်အားတွေတုံးပြီးအကြမ်းဖက်ဖြိုခွင်းတာတွေလှုပ်လာတာကိုလည်းတွေ့ရပါတယ်ပြီးခဲ့တဲ့နှစ်တုန်းကတော့လက်ပရောင်းရေးဆန္ဒပြသူတွေကိုအကြမ်းဖက်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့မကြသေးခင်ကပဲလျှက်စစ်မီမီတာကတိုးမြင့်ကောက်ခံတဲ့ကိစ္စနဲ့ပတ်သက်လို့ဆန္ဒပြခဲ့တဲ့မန္တလေးမြို့ကတက်ကြွလှုပ်ရှားသူတွေကိုလည်းအကြမ်းဖက်ဖမ်းဆီးတာတွေလုပ်ခဲ့တာပါဒါအပြင်ကျူးကျော်ဆိုပြီးဖယ်ရှားခံရတဲ့နေရာတချို့မှာလည်းလူအင်အားတွေတုံးလာတာကိုတွေ့ရပါတယ်ရှင
်မြို့တော်ခမ်းမရှိကမိချောင်းကန်တပိတ်စခန်းအင်အားသုံးဖြိုခွဲခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းချီဆိုင်သတင်းတော့မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ဖင်လန်နိုင်ငံဘက်ကညီလာခံတစ်ခုအကြောင်းကိုပြောပြကြမှာတယ်ခင်ဗျာဖင်လန်နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ယူကျင်းပတဲ့နိုင်ငံရေးဆွေးနွေးပွဲနဲ့စစ်သက်ညီနိုင်မှုဆိုင်ရာညီလာခံကို Helsinki မြို့မှာမတ်လ31ရက်နေ့ကနေဧပြီလ2ရက်နေ့အထိကျင်းပနေပါတယ်အဲ့ဒီညီလာခံမှာပဋိပက္ခတွေကြုံခဲ့ရကြုံနေရတဲ့မြန်မာတောင်အာဖရိကယေမန်နဲ့ဆီးရီးယားနိုင်ငံအရေးကိုဆွေးနွေးကြတာဖြစ်ပါတယ် ဒီနီလာကန်ကိုဖိတ်ကြားထားတဲ့မြန်မာကိုယ်စားလှယ်တွေကတချို့တက်ရောက်ခဲ့ပါတယ်ဆက်သွယ်မြင့်မြတ်ထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
ပဋိပက္ခတွေနဲ့နိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့နိုင်ငံတွေရဲ့အရေးကိစ္စမှာဖင်လန်နိုင်ငံကဂျားဝင်စီးဆက်ညှိနှိုင်းရေးအပိုင်းကိုအလေးပေးဆောင်ရွက်နေတာမို့ဟယ်လ်စင်ကီမြို့ကအခုကျင်းပနေတဲ့ညီလာခံဖြစ်လာရတာပါဒီဆွေးနွေးပွဲမှာတောင်အာဖရိကနဲ့ယင်းမြန်နိုင်ငံတွေမှာတွေ့ကြုံဖြတ်သန်းခဲ့ရတဲ့ပဋိပက္ခနဲ့ပြဿနာပြည်လဲရေးဘယ်လိုဆောင်ရွက်ခဲ့သလဲဆိုတဲ့ဥပမာတွေကိုတင်ပြဆွေးနွေးကြမှာဖြစ်တယ်လို့မြန်မာနိုင်ငံနဲ့ဆီးရီးယားနိုင်ငံတွေမှာမတူကွဲပြားတဲ့အသွင်ကူးပြောင်းရေးဖြတ်သန်းမှုတွေကိုတင်ပြဆွေးနွေးကြမှာဖြစ်ပါတယ်ဟယ်လ်စင်ကီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်နေတဲ့ Eurobarma Office Director ဦးဟန်ရောင်ဝင်းကဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုဆိုလာပါတယ
် Conference ကတော့သူတို့ကဂျာဝင်ပြီးမှဆက်ဆက်ပေးတဲ့ကိစ္စမှာဒီလေ့လာနိုင်ဖို့ဆိုပြီးမှဒီ Conference လုပ်တယ်ဒီနေရာမှာကတောင်အာဖရိကအတွေ့အကြုံပဲလို့ရှိခဲ့တယ်ပြီးရင်မကြာတော့ကပြီးတော့တဲ့ယေမန်မှာလိုဖြစ်ခဲ့တယ်အတွေ့အကြုံလိုရှိခဲ့တယ်အဲ့ဒါနောက်တော့ကျွန်တော်တို့မြန်မာပြည်မြန်မာပြည်ကတော့နိုင်ငံရေးဆွေးနွေးပွဲစဖို့စီစဉ်ရှိတယ်ဆက်ပြီးတော့မှအဖြေရှာဖို့ဆိုတော့သူတို့ကသိချင်တယ်ဘယ်လိုအခြေအနေရှိသလဲရှေ့မှာဘယ်လိုတွားနိုင်မလဲဆိုတာဆွေးနွေးဖို့ဆိုတော့အကြောင်းသူတို့ကဒီစီဝေးဖြစ
်ဖင်လန်နိုင်ငံဆွေးနွေးပွဲကိုကုလသမဂ္ဂကိုယ်စားလှယ်တွေနိုင်ငံတကာအသံတမန်တွေနဲ့ပညာရှင်တွေတက်ရောက်ကြသလိုမြန်မာနိုင်ငံကိုယ်စားလှယ်တွေအဖြစ်အစိုးရတာဝန်ရှိသူတွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောနိုင်ငံရေးပါတီတွေကိုပါဖိတ်ကြားခဲ့ပေမဲ့ NLD ပါတီနဲ့88မျိုးဆက်အဖွဲ့တွေကတော့ကိုယ်စားလှယ်ဆီလွတ်တက်ရောက်နိုင်ခြင်းမရှိဘူးလို့ဦးဟန်ရောင်ဝေကပြောပါတယ်။ဒါပေမဲ့ကရင် KNU ၊ကချင် KIO နဲ့ရှမ်း RCSS အပြင်ဖက်ဒရယ်တိုင်းရင်းသားညီနောင်များပါတီကကိုယ်စားလှယ်တဦးနဲ့မြန်မာညီညွတ်ရေးစင်တာကကိုယ်စားလှယ်တဦးတို့လည်းတက်ရောက်နေပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဒီဆွေးနွေးပွဲမှာဘာတွေတင်ပြမလဲဆိုတာနဲ့ပတ်သက်လို့ဦးဟန်ရောင်ဝေပြောတာက
ဒီလက်နက်ကိုင်အဖွဲ့တွေကဒီ NCCT အဖွဲ့ဖွဲ့ထားတာကိုသူတို့ကတနိုင်ကတော့အတိုင်းတာဖြစ်ခဲ့ရဆဲအတွက်လက်မထိုးဖို့ကြိုးစားနေတဲ့အဲမှာသူတို့မန်းထားတဲ့နိုင်ငံရေးဆွေးနွေးပွဲပုံစံဘယ်လိုဖြစ်တင်လဲဆိုသူတို့ကအစိုးရကိုလည်းတင်ပြပြီးကျွန်တော်ထင်တာအဲ့ဒီဟာပဲသူတို့ပြန်ပြောမယ်မြော်လင့်တာတော့ဒီမြန်မာပြည်ကိစ္စကိုပို့ပြီးမှနားလည်လာမယ်။ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲစတဲ့ချိန်မှာသူတို့ကဘယ်လိုကုနိုင်မယ်ဆိုတဲ့ဟာကတော့ပေါ်လာမှာပဲလို့ထင်ပါတယ
်။ဒါအပြင်မြန်မာနိုင်ငံရေးပဋိပက္ခမှာဖင်လန်နိုင်ငံကဘာတွေအကူအညီပေးနေသလဲဆိုတာကိုလည်းဦးဟန်ရောင်ဝေကထပ်ရှင်းပြပါတယ
်။ဖင်လန်အနေနဲ့ကတော့ဒီလက်နက်ကင်ထက်ကနေပြီးတော့အစိုးရနဲ့ဆွေးနွေးဖို့နေရာမှာကူညီပါတယ်တိုင်းရလနဲ့ကန်အဖွဲ့တွေကအခုဆိုရင်နည်းနည်းလောက်ရှိပြီလေလှတိုင်းတို့တွေ့ဆုံကြတယ်ညှိနှိုင်းကြတယ်အဲ့ဒါပြစ်ခတ်ရဆဲကနေနိုင်ငံရေးပွဲဝင်ဖို့ဘယ်လိုပြင်ဆင်ဖို့လိုတယ်ဆိုတဲ့ဟာလေးကစည်းဝေးလေးရှိပါတယ်အဲ့ဒီစည်းဝေးလေးကိုတို့ကကူထားတာရှိပါတယ်အဲ့ဒါမကြဘူးပေါ့ဖင်လန်နိုင်ငံကဒီမစ္စတာကီမိုဆိုတာရှိတယ်လေနိုင်ငံကြားရေးဌာနကနေကိုယ်စားလှယ်တယောက်အစိုးရနဲ့တွေ့တယ်6လတခါလောက်လာပါတယ်မြန်မာပြည်
။အီဘီလာနှစ်ရက်နေ့ထိကျင်းပမဲ့ဖင်လန်နိုင်ငံကဆွေးနွေးပွဲကိုနိုင်ငံတကာကကိုယ်စားလှယ်တွေစုစုပေါင်း150နီးပါးတက်ရောက်နေတယ်လို့သိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်။သတော်ရှင်များခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့နေ့စဉ်ရုပ်သံအစီအစဉ်ကိုမနေ့ည9:00နာရီကစတင်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေပြီဖြစ်ပါတယ်။အဲ့ဒီအစီအစဉ်တွေကိုနောက်နေ့အစီအစဉ်အတွက်မပြောင်းခင်အထိအချိန်ချင်းထပ်မံထုတ်လွှင့်ပေးနေတယ်ဆိုတော့ကိုလည်းအသိပေးပါသေးခင်ဗျာ။သတင်းများခင်ဗျာမကြာခင်မှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ